သီလသမာဓိပညာသီလဒိဋ္ဌာသီလအကျင့်သမာဓိဒိဋ္ဌာသမာဓိအကျင့်ပညာဒိဋ္ဌာပညာအကျင့်သီလဒိဋ္ဌာသီလအကျင့်ဆိုတာ၅ပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးသီလအာဇီဝဓမ္မကသီလရဟန်းတော်တို့ရဲ့229သွယ်သောသီလသိက္ခာပုဒ်တွေအဲ့ဒါတွေဖြည့်ကျင်တယ်ဆိုလို့ရှိရင်သီလအကျင့်ချင်းကိုကျင့်သီလတွေပြည့်စုံစင်ကြယ်တယ်တမာရီအကျင့်ဆိုတာစိတ်တည်ငြိမ်အောင်ကျင့်တဲ့အကျင့်စိတ်ဟာမိမိထားရအာယုံတစ်ခုထဲမှာပဲတည်ငြိမ်နေပြီးတော့တခြားတခြားအာယုံတွေမလွင်မသွားမပြတ်မပြေရောထားရအာယုံတစ်ခုထဲမှာပဲတည်ငြိမ်နေအောင်ကျင့်တာကိုသမာဓိအကျင့်ပညာအကျင့်ဆိုတာကတော့ယုတ်သဘောနန္တဘောထိုးတွင်သိတဲ့ဝိပဿနာပညာအရိယတစ္ဆာ၄ပါးထိုးတွင်သိတဲ့မေဖို့ပညာအဲ့ဒီပညာနှစ်ပါးရအောင်ကျင်တာကိုပညာအကျင့်လို့ခေါ်တယ ယုံနာတို့မှာရှိတဲ့အနိစ္စဒုက္ခအနတ္တမမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောသုံးမျိုးကိုသိအောင်သိတာကဝိပဿနာပညာအဲ့ဒီဝိပဿနာပညာတစ်စင်းနဲ့တစ်စင်းရင့်သွားပြီးလို့ဝိပဿနာပညာကုန်ဆုံးသွားတဲ့အခါကျတော့အရိယတစ္ဆာ၄ပါးထိုးတွင်သိတယ်အရိယတစ္ဆာ၄ပါးထိုးတွင်သိတဲ့ပညာကတော့မေဖို့ပညာအရိယတစ္ဆာ၄ပါးတော့ယောဂီတို့သိထားတယ်မဟုတ်လားဘာတွေပါလဲမနောဒုက္ခသစ္စာဆိုတာဘာကိုပြောတာလဲဆင်းရဲအမှန်တရားဟုတ်ပြီအဲ့ဒီဆင်းရဲအမှန်တရားဆိုတာဘယ်ဟာလဲဟုတ်ကဲ့လားဥပါဒာနဲ့ခန္ဓာ၅ပါးမဟုတ်ဘူးလားဟမ်ယုံနဲ့နံလားဥပါဒာနဲ့ခန္ဓာ၅ပါးလားဟမ်အတူတူပါပဲခင်ဗျာဘယ်လိုတူတော့ယုံဆိုတာဘာကိုပြောတာလဲခန္ဓာကိုယ်နဲ့စသမြယုံဟုတ်လားသူ့ကိုဘာခန္ဓာခေါ်လဲရူပခန္ဓာနံတရားက၄မျိုးရှိတယ်နံတရားက၄မျိုးရှိတယ်၄မျိုးရှိတာမဟုတ်နံတရားကို၄စုခွဲလိုက်တယ်မြတ်စွာဘုရားကနန္တရားကိုတော့53ပါးရှိတယ်လို့ပြောတယ်53ပါးနန္တရားဒေပညာသတဲ့ဒေဆိုတာက3ပညာသဆိုတာ50ဒေပညာသ53လို့53ဆိုတာစိတ်ကတခုစိတ်ရဲ့အဖို့က52ခုအောင်းတော့53 ိတ်ကအသေးစိတ်ခွဲလိုက်လို့ရှိရင်တော့89ခုရှိတယ်တဲ့အသေးစိတ်ခွဲလိုက်လို့ရှိရင်89ပါရှိတယ်တဲ့ဒါပေမဲ့သဘောတူရာပေါင်းလိုက်တော့စိတ်ဆိုတာသိတဲ့သဘောသာဖြစ်တဲ့အတွက်တဲ့သိတဲ့သဘောတစ်မျိုးအနေနဲ့ဆိုလို့ရှိရင်စိတ်ဟာတစ်ခုတည်းပဲသိတဲ့သဘောတစ်ခုအနေနဲ့ဆိုတစ်ခုတည်းပဲဒါကြောင့်မလို့စိတ်ကိုတစ်ခုလို့ယူတဲ့အခါအဲ့ဒီသိတဲ့သဘောလေးတစ်ခုအနေနဲ့သာယူစိတ်ကတစ်ခုတဲ့စိတ်ရဲ့အဖို့က52ခုစိတ်ရဲ့အဖို့ဆိုတော့စိတ်ဖြစ်တဲ့အခါလိုက်ပြီးတော့စိတ်နဲ့အတူဖြစ်တာပြောတာပေါ့သိတာလေးဖြစ်လိုက်တာနဲ့သူ့အဖို့ရိကနောက်ကပါလာတယ်လမ်းပေါ်ကမော်တော်ကားသာကြားလိုက်တာနဲ့ကြားတယ်ဆိုတော့အသိလေးမဖြစ်ဘူးလားအသိလေးဖြစ်လိုက်တာနဲ့ပဲနောက်ကအဲ့ဒီမတော်ကားသံကိုမှတ်လိုက်တာမပါဘူးလားမတော်ကားသံကြားလို့ခံစားလိုက်တာမပါဘူးလားမလေးတော့ကားသံကြီးရလဲတော့ဆူလိုက်တာမဟုတ်လားအဲ့ဒါခံစားတာမဟုတ်လားခံစားတာပါလာတယ်ခံစားတာပါလာတော့ကားသံကြားလို့မလို့ဆူလို့မကြိုက်တဲ့အခါကျတော့ဒေါသပါမလားဘူးလားအဲ့ဒါလိုအစာအိမ်ဖြစ်စိတ်ကတစုံတစ်ခုကိုသိပေးလိုက်တာနဲ့နောက်ကသူ့အဖို့တွေကပါလာတယ်။ဒါကြောင့်သူ့အဖို့တွေကိုစိတ်ရဲ့အဖို့လို့ခေါ်တော့ပါဠိလိုစေတသိက်လို့ခေါ်တယ်။စေတသိကသူသူပါဠိကစေတသိကကိုစေတသိက်လို့အတန်ထွက်တယ်။မြန်မာကအဲ့တော့စိတ်ရဲ့အဖို့ဆိုတာမြန်မာလို့ဆိုပါတော့ဒုက္ခဝလာဟောဗျာစိတ်ရဲ့အဖို့မြန်မာလို့ဆိုပါလေ gain တဲ့တဲ့ပြောမှာပါဠိလို့ဆိုရင်စေတသိကလို့ခေါ်တယ်မြန်မာလို့ဆိုပါတော့စေရဲ့အဖို့ဒါပြန်အဲ့ဒီစေတသိကကိုမြန်မာအတန်တွဲနဲ့ဘယ်လိုထွက်မလဲဟမ်စေတသိက်ဟုတ်ကဲ့လားစေတသိက်ရဲ့စေတသိကရဲ့စေရဲ့အဖို့ရဲ့အတူတူပဲမဟုတ်လားဟုတ်ကဲ့လားအင်္ဂလိပ်လိုဆိုလို့ရှိရင် mental concomitant လို့သုံးတယ်ဟုတ်ရဲ့လားအဲ့ဘယ်လိုသုံးတော့ဟဲ့ဘယ်လိုသုံး mental concomitant လို့သုံးတယ်ဒါပေမဲ့လို့ mental associate လို့လည်းသုံးလို့ရတာပဲဟုတ်ကဲ့လားစေရဲ့ဖို့စေတသိက်ဘယ်နှခုရှိလဲ52ခုသူကဘာဖြစ်မှဖြစ်တာတော့စိတ်ဖြစ်မှဖြစ်တာပဲစိတ်မဖြစ်ရင်တော့သူကဖြစ်လို့မရဘူးဟုတ်ကဲ့လားအဲ့တော့စိတ်ကတခုသူ့ဖို့က52ခုပေါင်းတော့အဲ့ဒါကိုနန္တိပညာသလို့တော့သုံးတယ်နန္တိပညာသနန္တရာ53ပါတဲ့ဘယ်လိုသုံးလဲနန္တရာတေက3ပညာသက50ပေါင်းတော့နန္တရားဘယ်နှခုရှိလဲအဲ့ဒီနန္တရား53ကိုမြတ်စွာဘုရားက၄စုခွဲလိုက်တယ် လေးစုခွဲလိုက်တယ်တစုကစိတ်ပေါ့စိတ်ကတစုသိတာလေသိုံလေစိတ်ကသိုံလေးရဲ့နော်လိုချင်သလားဟုတ်ကလားစိတ်ကမလိုချင်ဘူးလားသိုံလေးရဲ့လိုချင်တာဘာတော့အဲစေတသိက်ဟုတ်ကဲ့လားစိတ်ကတည်တယ်စိတ်ဆိုးတာကစေတသိက်ဟုတ်ကဲ့လားစိတ်ကတည်တယ်ပြင်းတာကဘာစေတသိက်တော့ထိနာမိတာဟုတ်ကဲ့လားပြင်းတာကထိနာမိတာယောဂီရဲ့မဟာမိတ်ဟုတ်သလားယောဂီရဲ့မဟာမိတ်ဒီတော့အဲ့ဒီနန္တေပညာသနန္တရား53ပါးကိုစိတ်ကတစုစုလိုက်တယ်စေတသိက်52ထဲကခံစားမှုကိုတစုခွဲလိုက်တယ်ဒီတိုင်းဒီတိုင်းလိုက်မှတ်တဲ့မှတ်သားမှုမှတ်တယ်ဆိုတာအခုရှုမှတ်တာပြောတာမဟုတ်ဘူးမှတ်မိနေအောင်မှတ်တဲ့အမှတ်ပြောတာအဲမှတ်မိနေအောင်မှတ်တဲ့အမှတ်သိညာခေါ်တယ်အဲ့ဒါကတစုအဲစေတသိက်တွေကဘယ်နှစုရသွားပါပါတော့ခံစားမှုရဲ့မှတ်သားမှုရဲ့ကျန်တဲ့50ကတစုကျန်တဲ့50ကတစုခံစားမှုကဝေဒနာမှတ်သားမှုကသိညာကျန်တဲ့50ကသင်္ခါရလို့50လုံးကိုရောခေါ်လိုက်တယ်စကလုံးတစ်ခုထဲနဲ့50လုံးနာမည်တက်ပြလိုက်တယ်စကလုံးတစ်ခုတည်းနဲ့50လုံးနာမည်တက်ပြလိုက်တယ်အဲတော့စေတသိက်ကဘယ်နှစုတော့သုံးစုပါပါလဲဝေဒနာသိညာသင်္ခါရသင်္ခါရထဲမှာစေတသိက်ဘယ်လောက်ပါဟုတ်ကဲ့လားဒီတော့နန္တရားပဲနှစုလေ။ဟမ်လေးစုလား။ဘယ်လိုလဲပြောသမအောင်။စိတ်ကတစုဝေဒနာခံစားမှုကတစုသိညာမှတ်သားမှုကတစုသင်္ခါရဝေဒနာတော့ခံစားမှုလို့ဘာသာပြန်တယ်။သိညာတော့မှတ်သားမှုလို့ဘာသာပြန်တယ်။ဟုတ်ကဲ့လား။သင်္ခါရကြတော့ဘယ်လိုဘာသာပြန်နှုန်း။ဟမ်။ဘာလဲ။ပြုပြင်စေဆော်မှု။ဘာတွေများပြုပြင်ပေးနေလဲ။စေသောပြုလုံအားထုတ်မှုသင်္ခါရသင်္ခါရမှာအဓိပ္ပာယ်၃မျိုးရှိတယ်သင်္ခါရဆိုတာစေသောတဲ့လှုံ့ဆော်တယ်တိုက်တွန်းတယ်လို့ခေါ်တယ်နောက်ပြုလုံတယ်ဒါလည်းသင်္ခါရရဲ့အဓိပ္ပာယ်ပဲအားထုတ်တယ်ဒါလည်းသင်္ခါရရဲ့အဓိပ္ပာယ်ပဲဒါကြောင့်မို့စေသောပြုလို့အာထုတ်မှုသင်္ခါရကိုအဲဒါလိုပတ်သက်ပြန်လိုက်တော့လိုအပ်တာအကုန်လုံးပါရောပေါ့လေဒီတော့ခ ခံစားမှုဝေဒနာကတစုမှတ်သားမှုသင်ညာကတစုစိတ်စောပြုလို့အာထုံမှုသင်္ခါရကတစုစေတသိက်ဘယ်နှစုလဲ3စုစိတ်ကတစုဆိုတော့နန္တရားဘယ်နှစုလဲအဲ့ဒါကိုနံခန္ဓာ4ပါးလို့ခေါ်တယ်ခန္ဓာဆိုတာအစုတရားပြောတာခန္ဓာဆိုတာအစုတရားပြောတာဒါကြောင့်နာအစုတရား4ပါးနာအစုတရား4ပါးဆိုတာနာခန္ဓာ4ပါးဟုတ်ကဲ့လားနာခန္ဓာပဲနှစ်ပါးတော့နာအစုတရားဟုတ်ကဲ့လားဒီတော့နာခန္ဓာ4ပါးကဘယ်ဟာတွေလဲစေဝေဒနာသိညာသင်္ခါရဟုတ်ကဲ့လားအဲ့တော့အစုဆိုတဲ့စကားလုံးနဲ့တွဲလိုက်ရင်အစုဆိုတဲ့စကားလုံးရဲ့ပါဠိကဘာလဲခန္ဓာဟုတ်ကဲ့လားခန္ဓာဆိုတော့စိတ်ခန္ဓာဝေဒနာခန္ဓာသင်ညေခန္ဓာသင်္ခါရခန္ဓာဟုတ်ကလားစိတ်ခန္ဓာဝေဒနာခန္ဓာသင်ညေခန္ဓာသင်္ခါရခန္ဓာစိတ်ခန္ဓာတော့စိတ်ခန္ဓာအမှန်ပဲဒါပေမဲ့လို့ခန္ဓာနဲ့တွဲတဲ့အခါကျတော့တခြားစကားလုံးနဲ့တွဲလိုက်တယ်စိတ်လို့အဓိပ္ပာယ်ရတဲ့တခြားစကားလုံးဝိညာဏဆိုတာစိတ်ပဲသိတာပဲဝိညာဏဆိုတာသိတဲ့သဘောပဲစိတ်တန်တဲ့အဓိပ္ပာယ်အတူပဲအဲ့တော့ခန္ဓာနဲ့တွေ့တဲ့အခါကျတော့ဝိညာဏပဲသုံးတယ်ဝိညာဏခန္ဓာဝိညာဏနဲ့ခန္ဓာလို့သုံးတယ်စိတ်တရားအစုစိတ်တရားကသိတဲ့သဘောအနေနဲ့တော့တခုတည်းပဲခွဲလိုက်တော့ဘယ်လောက်များရစိတ်တစ်ခုယုတ်90ဆိုတာမကြဘူးလားအဲစိတ်ကတခုတည်းရဲ့တဲ့စိတ်ကတခုတည်းရဲ့တဲ့ယုတ်က90တဲ့ဟုတ်လားဟုတ်တာပဲလို့လဲစိတ်တစ်ခုယုတ်90ဆိုတာဘာပြောတာတော့တစ်ခုယုတ်တယ်ဆိုတာတစ်ခုယော့နာပေါ့မဟုတ်လားအဲ့တော့စိတ်တစ်ခုယော့နေတော့90ရှိရဆရာတွေကလည်းတော့ကကတတစကလုံးသုံးမှသုံးတော့ပြီနော်တို့ဆိုလို့ရှင်ဒီစကလုံးသုံးမှုရတဲ့တရိယာမှာမဟုတ်ဘူးအတူကလွယ်လွယ်လေးနဲ့ကိစ္စပြီးတော့စိတ်တစ်ခုယုတ်90အဲ့တော့90ကနေတစ်ခုယော့နေတဲ့စိတ်တဲ့အဲ့တော့98ခုပေါ့ဟမ်89လားတခုရတယ်ဆိုတော့89ပေါ့ဟုတ်လားအဲ့တော့စိတ်ကခွဲလိုက်တဲ့အခါကျတော့89ရတယ်တဲ့စိတ်တခုယုတ်90စိတ်တခုယုတ်90လားစိတ်တခုယုတ်90လားတခုယုတ်90နော်ဒီတော့အဲ့ဒီ89လုံးကိုပေါင်းပြီးရေတွက်လိုက်တဲ့အခါကျတော့ဘယ်လောက်ရအောင်ဩတခုပဲပေါ့မဟုတ်လားပေါင်းလိုက်ပါရဲ့ဆိုမှပဲပေါင်းလိုက်တော့ဘယ်လောက်ရအောင်တခုပဲသိတဲ့သဘောလေးပဲဟုတ်ကဲ့လားဘာသဘောလဲတော့အဲ့သိတဲ့သဘောအနေနဲ့သဘောတူတယ်ဒါကြောင့်ပေါင်းလိုက်တော့တခုပဲเนาะအဲ့တော့အဲ့ဒီစိတ် တခုကဝိညာဉ်နဲ့ခန္ဓာသိမှုတရားအစုဝိညာဏကသိခန္ဓာကအစုဝိညာဉ်နဲ့ခန္ဓာသိမှုတရားအစုဟုတ်ပြီလားနောက်ခံစားမှုဝေဒနာကခံစားခန္ဓာကအစုဝေဒနဲ့ခန္ဓာဘယ်လိုပါသပြရမလဲခံစားမှုတရားအစုပညာကမှတ်သားတာခန္ဓာကအစုသိဉ္ဇခန္ဓာဆိုတော့မှတ်သားမှုတရားအစုသင်္ခါရကစိတ်စောပြုလို့အထုတ်တာခန္ဓာကအစုသင်္ခါရခန္ဓာစိတ်စောပြုလို့အထုတ်မှုတရားအစုအဲ့တော့နာအစုတရားပဲနှစ်ပါးဟုတ်ကဲ့လားရုပ်အစုတရားကရောတပါအလုံးပဲနှစ်ပါဟုတ်ကဲ့လားအစုတရား၅ပါဟုတ်လားရုပ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသင်္ညေခန္ဓာစေသောပြုလို့အာထုံမှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာအဲတော့ရုပ်ရှိသမျှနာမ်ရှိသမျှပါသွားပြီလားအဲ့ဒါကိုဘာသစ္စာလို့ခေါ်တော့ဒါကြောင့်ဒုက္ခသစ္စာဆိုတာယုံနဲ့နံလို့လည်းပြောတော့မှန်တယ်ဒုက္ခသစ္စာဆိုတာဥပါဒာနဲ့ခန္ဓာ၅ပါးလို့ပြောလေမှန်တယ်ဟုတ်ကဲ့လားခန္ဓာ၅ပါးကဲလိုက်ဆိုခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိဉ္ဇခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာတို့ဖြစ်ပါသည်ခန္ဓာ၅ပါးအစုတရားဆိုသည်မှာသို့ယုတ်တရားအစုရူပခန္ဓာခံစသိမှုသိမှုတရားအစုယံစုတခသင်္ခါရကိုပြုပြင်မှုပြုပြင်မှုလို့အဲ့လိုပြောကြတယ်ဒါပေမဲ့ ပါဠိကျမ်းဂန်ထဲမှာသင်္ခါရဟာပြုပြင်မှုဆိုတဲ့အဓိပ္ပာယ်မပါပါဘူးမရှိဘူးပြုလုပ်မှုပဲပါတယ်အဘိသင်္ခါရဒီဒီသင်္ခါရောဆိုတာပြုလုပ်တာသင်္ခါရအဲ့ဒီသင်္ခါရကနည်းနည်းလေးဟိုသတိထားရတယ်သင်္ခါရဲ့ခန္ဓာမှာသင်္ခါရကိုတော့စေတနာခေါ်တဲ့စိတ်ဆော်မှုကိုခေါင်းတက်ပြီးတော့သင်္ခါရလို့ခေါ်လိုက်တာစေတနာခေါ်တဲ့စိတ်ဆော်မှုသူ့ကိုခေါင်းတက်ပြီးသင်္ခါရခါသင်္ခါရလို့ခေါ်လိုက်တာကြားဘူးမှာပေါ့စေတနာဟံဘိက္ခဝေကမ္မံဝရာမိဘိက္ခဝေจิตသားจิตသမီးတို့စေတနာစိတ်ဆော်တဲ့စိတ်တဘောလေးကိုကမ္မံကံအလုတ်ဟူ၍အဟံဝဝဒာမိငါဖျားဟောတော်မူ၏စိတ်ထဲမှာပါတဲ့စိတ်ဆော်တဲ့တဘောလေးကိုအလုတ်ကံလို့ငါဖျားမိန့်တယ်ကံဆိုတာအလုတ်ပြောတာကုသိုလ်ကံဆိုတာအပြစ်ကင်းတဲ့အလုပ်အကုသိုလ်ကံဆိုတာအပြစ်မကင်းတဲ့အလုပ်အဲ့ဒီအလုပ်ဆိုတာတဲ့စိတ်ထဲမှာရှိတဲ့စိတ်ဆော်တိုက်တွန်းတတ်တဲ့သဘောစေတနာအဲ့ဒါကိုအလုပ်လို့ခေါ်တယ်တဲ့ကံလို့ခေါ်တယ်တဲ့ဘာကြောင့်လဲလို့ဆိုတော့ကောင်းတဲ့အလုပ်ဖြစ်ဖြစ်မကောင်းတဲ့အလုပ်ဖြစ်ဖြစ်အလုပ်ဖြစ်မြောက်တာဒီစေတနာပါမအလုပ်ဖြစ်မြောက်တယ်စေတနာမပါရင်အလုပ်မဖြစ်မြောက်ဘူးစေတနာဆိုတာစေစော်တယ်လှုံ့ဆော်တယ်တိုက်တွန်းတယ်ဒီလိုအဓိပ္ပာယ်ရအလုပ်မဖြစ်ဖြစ်အောင်တိုက်တွန်းပေးနေတာအလုပ်ဖြစ်မဖြစ်ဖြစ်အောင်တော်ပေးနေတာအဲ့ဒါစေတနာပဲဒါဒါနစေတနာတဲ့လူပြက်အောင်အဲ့ဒီစေတနာကတိုက်တွန်းနေအဲ့ဒီစေတနာကတိုက်တွန်းနေလှုံ့ဆော်တဲ့လူတဲ့စိတ်ကိုလှုံ့ဆော်တဲ့စေတနာကအာသေးနေသေးရင်မလှပြသေးဘူးလူတော့လှခြင်းသလိုလိုပဲမဟုတ်ဘူးလားလူတော့လှခြင်းသလိုလိုပဲဒါပေမဲ့လို့တွတ်ဆုပ်တွတ်ဆုပ်နေအဲ့တော့လှပြလားလှပြပါဘူးဗျာဘာကအာသေးနေလို့လဲအဲစိတ်ဆော်မှုတိုက်တွန်းမှုကအာသေးနေလို့ဟုတ်ကဲ့လားစေဆော်မှုတိုက်တွန်းမှုအားကောင်းလာမှပဲလူဖြစ်တယ်လူတယ်ဆိုတဲ့အလုပ်လုပ်ဖြစ်တယ်အဲ့တော့အဲ့ဒီအလုပ်လုပ်ဖြစ်ဖို့အကြောင်းဟာဘာလို့လဲစေတနာပါဗျာအဲဒါကြောင့်မြတ်စွာဘုရားကစေတနာကိုအလုပ်လို့မိန်တာဟုတ်ကဲ့လားစေတနာကိုဘာလို့မိန်လဲအလုပ်ဆိုတာကံဟုတ်ကဲ့လားအလုပ်ဆိုတာပါလေကောင်းတာလုပ်လည်းပဲကောင်းတဲ့စေတနာကအာကောင်းအင်ကောင်းတဲ့စိတ်ဆိုတိုက်တွန်းမှကောင်းတာလုပ်ဖြစ်တယ်မကောင်းတာလုပ်လည်းမကောင်းတဲ့စေတနာကအင်ကောင်းအာကောင်းတဲ့စိတ်ဆိုတိုက်တွန်းမှမကောင်းတဲ့အလုပ်ဖြစ်တယ်မဟုတ်ပေဘူးလားအဲ့ဒီတော့အလုပ်ဖြစ်မြောက်ခြင်းမဖြစ်မြောက်ခြင်းရဲ့ပရာဏအကြောင်းကဘာလို့လဲ။အဲဒါကြောင့်မြတ်စွာဘုရားစေတနာကိုကံလို့ခေါ်တယ်၊အလုပ်လို့ခေါ်တယ်လို့မိန့်တာ။အဲဒါစေတနာမှာအလုပ်ဖြစ်အောင်စေစောတိုက်တွန်းတဲ့သဘောရှိတယ်။ဒါကြောင့် သူ့ကြောင့်အလုတ်ဖြစ်တဲ့အတွက်သူ့ကိုပဲအလုတ်လုတ်တဲ့တရားလို့ခေါ်တယ်အလုတ်လုတ်တဲ့တရားဆိုတာသင်္ခါရအဲ့ဒါကိုပဲစေတနာကိုပဲစိတ်ဆိုတာကိုပဲသင်္ခါရလုတ်တာကိုပဲသင်္ခါရလုတ်တယ်ဆိုတာအာမထုတ်ဖယ်နဲ့လုတ်လို့ရလား
မရပါဘ
ူး။ဒါကြောင့်မလို့အာထုတ်တာလည်းသင်္ခါရ။အဲ့ဒီစိတ်စော်တယ်ပြုလုပ်တယ်အာထုတ်တယ်ဆိုတဲ့အဓိပ္ပာယ်ဟာစေတနာရဲ့အဓိပ္ပာယ်လေးကြီးပဲ။စေတနာရဲ့သဘောလေးကြီးပဲ။ဒါကြောင့်စေတနာပါမပဲအလုတ်ဖြစ်တဲ့အတွက်စေတသိက်တွေကစေရဏပါမပဲမှတ်သားတယ်စေရဏပါမပဲခံစားတယ်စေရဏပါမပဲစိတ်ဆိုးတယ်စေရဏပါမပဲလိုချင်တယ်အဲ့ဒါလိုဖြစ်တဲ့အတွက်စေရဏကိုကောင်းတက်လိုက်တယ်စေရဏရဲ့နာမည်ကသင်္ခါရသင်္ခါရစေစောပြုလုပ်ခြင်းအထုတ်ခြင်းအဲ့ဒီစေတနာရဲ့သင်္ခါရဆိုတဲ့နာမည်ကိုခေါင်းတက်ပြီးတော့ကျန်တဲ့49ပါးစေတသိက်တွေကိုလည်းသင်္ခါရခန္ဓာလို့ဆိုလိုက်တာဟုတ်ကဲ့လားအဲဥသန်းရွှေအစိုးရဆိုသဖြင့်ဘသူတွေပါကုန်တော့အာလုံးဆိုတာဘာအာလုံးတော့ဟမ်သူ့အဖွဲ့သားတွေသူ့အဖွဲ့သားတွေဆိုတာတက်မတော်ကြီးတစ်ခုလုံးပါဗါရဲအတွင်းမှုပါဟမ်အတွင်းပြုတ်သွားပြီသုံးလည်းပြုတ်သွားပြီနှစ်လည်းငုတ်သွားပြီတိကလည်းတဲတဲပဲကြံတော့တယ်ဒီတော့ဥသန်းရွှေအစိုးရလို့ထူလိုက်တဲ့ဖြင့်သူ့ဝန်ကြီးအဖွဲ့အကုန်လုံးပါမသွားဘူးလားပါသွားတယ်အဲ့ဒီအတိုင်းပဲစေတနာရဲ့နာမည်သင်္ခါရလို့ထူလိုက်တဲ့ဖြင့်သူနဲ့ဆက်သမျှသူ့လုံးမှဖြစ်တဲ့စေတသိက်တွေအားလုံးဟာပါသွားရောဟုတ်ကဲ့လားတို့တရားကလည်းပဲရောက်တော့အဲ့သင်္ခါရအေးသင်္ခါရဥပမာယမိတ္တေကိစေအထံဇာနာတိပန္တိတာတဲ့ဣဒာဤလောက၌ဧကိစေပန္တိတာတချို့ပညာရှိတို့သည်တဲ့ဥပမာကောင်းကောင်းဖြင့်အဋ္ဌာနဲ့ဒိဗ္ဗေကိုဇာနန္တိသိကြကုန်၏တဲ့ဥပမာကောင်းလို့ရှိရင်ဒိဗ္ဗေတစ်ခါတည်းပေါက်သွားတာပဲလေအခုပေါက်လားဥပမာကောင်းလို့နော်ဥပမာကောင်းလို့ဘာခန္ဓာလဲသင်္ခါရခန္ဓာဟုတ်ကဲ့လားဒိုင်းဆိုသမောခန္ဓာ၅ပါးအစုတရားဆိုသည်မှာပါခန္ဓာ၅ပါးကဘာတစ္ဆာဆင်းရဲအမှန်တရားဟုတ်လားဆင်းရဲအမှန်တရားအ အဲ့ဒီဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားကတော့ဘာတူလဲသမုဒယသစ္စာဆိုတော့ဘာပြောတာလဲလူချင်းတမဲနှစ်သက်တွေ့တာတဲ့လောဘတဏ္ဏဟုတ်ကဲ့လားတဏ္ဏဆိုလဲဟုတ်လောဘဆိုလဲဟုတ်ဟုတ်ကဲ့လားလူချင်းတမဲနှစ်သက်တွေ့တာတဲ့လောဘတဏ္ဏလို့ခေါ်တဲ့လောဘဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့သူကြောင့်ဆင်းရဲတွေဖြစ်နေတာပဲတဲ့ဟုတ်ပါမလားပိယတော်ဇာယတိသောကောပိယတော်ဇာယတိပိယပိယတော်ဝိပမုဒ္ဒတနတ္ထိကုသောနတ္ထိသောကောကုတော်ပိယပိယတော်ချစ်ခင်နှစ်သက်တမဲ့ခြင်းကြောင့်ဇာယတိသောကောစိုးရိမ်မှုဆွေးမှုဖြစ်ပေါ်ရ၏ဆွေရပူဆွေရတယ်တဲ့ဘာကြောင့်လဲချစ်လို့တဲ့ဟုတ်တယ်မဟုတ်လားချစ်တယ်ဆိုတာဒေါသပြောတာမဟုတ်လားမှန်ပါဟဲ့ဩချစ်တယ်ဆိုတာဒေါသတယ်ဟမ်လောဘဟုတ်ကဲ့လားအဲ့ဒီချစ်ချင်းဆိုတဲ့လောဘရှိပြီဆိုလို့ရှိရင်တော့ဆိုရင်ပူဆွေးမှုဆိုတဲ့ဒုက္ခရောက်ပြီးသိကြရတယ်ပေါ့ဟုတ်ဘူးလားသိကြရဲ့လားအဲဒါဖြင့်လူတွေဟာချစ်ကြခင်ကြတာအဲ့ဒီဆိုရင်ပူဆွေးမှုဒုက္ခတွေလိုချင်လို့ပေါ့ဟမ်မသိလို့ဟုတ်ပါမလားဒါမှထင်ကြနေတာမသိပဲနေပါမလားဟမ်ဟမ်ပိုးဖလံမျိုးမိကိုတို့ကိုဂျိုးနေလာပြီမဟုတ်ဘူးလားမသိကြဘူးလားမိသွားတို့ရင်သိမယ်ဆိုတာသိတာပဲဒါမဲ့လို့မိအောင်ဝင်းဝင်းလေးလှတာနဲ့မကပ်ဖက်မနေနိုင်ဘူးတန်းနဲ့သွားကတ်လိုက်တယ်ကတ်တာနဲ့သေရောအဲ့ဒီလိုမဟုတ်ဘူးလားအဲရှိကဆရာတော်ကြီးတွေမိန်ခဲ့တာသိမှနာပိုးဖလံမျိုးမိကိုတို့ကိုချိုးနေလှသည်သမှုရိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တာနော်ဘာပဲပြောနေနေဒီဒုက္ခလေးတော့ခံရင်ညာသေးတာပဲနော်ဟုတ်ကလားเออดิทุกข์ก็เลยขันธ์ญญาได้แล้วไม่ด่าล่ะเล่มมาล่ะไม่ด่าครับไม่ด่าเนาะทุกข์ก็ไล่แช่เลยหลุไม้ดิเนี่ยหลุเล่มมาไปหาเมียเนี่ยไม้ดิเนี่ยเมียเลยเนาะแต่เจ้าหัวจาอูล่ะโอ้เบหลุตาณไมตาติงงาอวิชชาไปพ้งกาล้วยงาเอยอายุทุกข์ปงโหอกုံมะเมนอกางทิงงาคินเมนตัมเมดวยกาเพลเยออเถตันตาสงสังงาภิญตนาเลเสทินไนเฉยอยู่เอระเมศีสิ้นเยผีบีวุอิตาก่องลุงๆหอกะล่ะเอ้อถ้าปูพลันမျိုးมีโกโตโกแช่ท่าราหมูล่ะไม่เตียจ๋าอูล่ะเอระเมศีสิ้นเยผีบีวุอิตาก่องลุงๆดีปะโดมะโกไม่เอวูอเมยล่ะปูหลองซินแยနေတာပဲတဲ့ဒါလည်းပဲမမှတ်သေးဘူးเนาะမမှတ်သေးဘူးเนาะဝိဣသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့မမေ့ယုံနံဖြစ်ပြဟံကိုအမညာညှိဖြစ်တိုင်းသိလော ဝိရိနှစ်တံရှုမြိုက်တံဖြင့်စေရန်ကိလေလောင်ကျွမ်းကြေအောင်မသေးမနာမအိုးပါခင်တတ်သုံးနှင်လျက်ဆောလင်မြန်စွာရှုမြိုက်ပါလောနောင်ခါကာလချိန်လွန်ရဟုနောင်တာတကြီးသင်မကြီးလင်စနီမယာသမိသာနှင့်လင်သာအိမ်ယာအဖျားပြာကိုငဲ့ကာဖြင့်နေအချိန်ရွေးကသေပေသင်ကိုဥလိမ့်သည်ဘာလို့ဖို့အချိန်ရွေးနေတာလဲတရားအထုတ်ဖို့ယုံနဲ့နံသိအောင်လုပ်ဖို့အဲ့ဒါအချိန်ရွေးနေတာနဲ့ပြန်မှသဘက်ခါမှနောက်လာမှနောက်နှစ်မှဟုတ်ကဲ့လားနေရွှေလာရွှေရက်ရွှေနှိရွှေနော်ရွှေနေတာတဲ့အဲ့ဒါနဲ့ပဲနောက်ဆုံးကြတော့ဆရာကြီးကလာခေါ်သွားရောနော်အဲ့ဒါကကြတော့နေလို့ရသေးရောနေပါဦးဆရာကြီးအဲ့ဒါတရားလေးတစ်လောက်လောက်အထုတ်ပြရသေးဦးရမလားမရဘူးသမီးနဲ့ဇနီးနဲ့ခင်မွန်းတဲ့ငယ်အမေနဲ့အဖေနဲ့သားနဲ့သမီးနဲ့မိနဲ့မြင့်နဲ့ဟောမြင့်ကြောင်ကြောင်ငယ်သေးတာနော်ဟုတ်လားထိမ့်ပြရသေးတော့ဟိုသားတွေသမီးတွေမိတွေလှုပ်လှုပ်နေအောင်ဆိုပြီးမြင့်ထိမ့်ပြရတယ်မဟုတ်လားအဲ့ဒါငဲ့တာဟာနစ်နေတာမဟုတ်ဘူးလားဟုတ်ကဲ့လားဇနီးမယာသမီးသားနဲ့လင်သားအိမ်ယာအဖျားပြာကိုငဲ့ကာဖြစ်နေအချိန်ရွေးကတေဘေးသင်ကိုဥလိမ့်သည်ဟုတ်လားဟိုအနေကဒီဟာသဘောမတူဘူးလားဟွတိတ်နေတယ်ဗလားမတွေ့ဘူးလားကာမဂုဏ်မှောင်တိုက်အိမ်ငယ်သူတွေလင်းရဲမယားရဲရှုပ်ထွေးလိမ်ပွေသာရဲသမီးရဲပူဆွေးပြာပွေလာရောက်နှင်းတွေ့ခွေမကြုံပေအပူမိထိန်ကြီးတောက်လောင်နေမလူလားအတူတူပေါ့ဟိုလည်းဘုရားဟောဒါလည်းဘုရားဟောပဲမဟုတ်ဘူးလားတိုင်းစူဇန်အိုဘဲလူသားအ
ိုဘဲလူသားမိုင်းသားဒီသာဒီသာဒီဟုံးသာဒီမာန
ဒီနားက ဦးဇင်းနေနဲ့ဒကာကြီးတွေကစာမတွေ့သေးဘူးဘလောက်တော့နောက်ဆုံးငါတဲ့ဘာဂုံတော်ဘုရားရှိခိုးလားဟမ်ဂုံတော်ဘုရားရှိခိုးနောက်ကျော်ဘုံလားနောက်ကျော်ဘုံအပေါ်နောက်ကျော်ဘုံရဲ့ရှိကတဲ့ဂုံတော်ဘုရားရှိခိုးစာဦးနောက်ကျော်ဘုံရဲ့ရှိကတဲ့အချိန်ရွေးမနေနဲ့စာမျက်နှာဘလောက်တော့ဒါရဲ့ဒါရဲ့မဟုတ်တွေ့ပြီလားမတွေ့သေးဘူးတွေ့ပြီကိုင်ကိုင်ကိုင်တရားဥစဉ်များလဲလိုက်ပြီးတော့စုံနံကဲတစ်ခါရအောင်ကျဲပြီးတော့ခဏခဏဆိုးဘာဖြစ်လို့ဟဲ့တတိယအောင်လို့ငါမိုက်သလားလိမ့်မသလားလို့မဟုတ်ဘူးလားမိုက်သလားလိမ့်မသလားလို့ဒီအောင်မိုက်တယ်လို့ဒီရင်ငါလိမ့်မအောင်နေမှာပဲဘာကြောင့်လဲမိုက်ရင်ဆင်းရဲတယ်မဟုတ်ဘူးလားလိမ့်မရဲ့ဆန္ဒလေအဲ့ဒါသတိရအောင်ထားကြဆိုဒီတော့ဆင်းရဲဖြစ်ပေါ်ခြင်းရဲ့အကြောင်းသမှုရိယသစ္စာလူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘဟုတ်ကဲ့လားသူကဘာသစ္စာသမှုရိယသစ္စာနေရောဓသစ္စာဆိုတာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားစင်ရဲ့ချုပ်ငြိမ်းရဲ့အမှန်တရားပါတယ်လို့အတိဘယ်ကစင်ရဲ့ချုပ်ငြိမ်းရဲ့အမှန်တရားဟုတ်လားတလောင်းတောင်ဒုက္ခစင်ရဲ့တွေပေါ်နေတဲ့ဘုံဘဝကြီးများစင်ရဲ့ချုပ်ငြိမ်းတယ်လို့ရှိပါမလားရှိပါဘူးဟမ်ရှိပါမလားရှိတာလားမရှိတာလားရှိပါပါဘယ်မှာတွေ့ဘူးတော့အော်မလေးနင်တို့မသိကြပဲကိုငါဘယ်သားဘယ်သမီးကြောင့်မငါမဆင်းရဲဘူးအဲ့ဒါလည်းမှန်တာပဲအဲ့ဒါပြောတော့ဗောဟဲ့ရှိတယ်လို့ပြောတော့ဗောမဟုတ်ဘူးလားဘယ်သားဘယ်သမီးကြောင့်မှငါမဆင်းရဲဘူးဘာကြောင့် သာသမီးဘောတွေ့တာတတ်မဲ့တဲ့တဏှာလောဘငြိမ့်နေလို့မဟုတ်လား အဲ့ဒါတဏှာငြိမ့်ရင
်
ဘယ်ငြိမ့်တာဘောမဟုတ်လား ယောဂီတွေတရားအားထုတ်လို့ဆိုကြပါစို့15ရက်အရက်20လောက်ရှိတော့ညစာစားခြင်းနဲ့စိတ်များပေါ်သေးလား မပေါ်တော့ညစာစားခြင်းခြင်းကြောင့်ဖြစ်တဲ့ဆင်းရဲရှိသေးလားညစာတဏှာငြိမ့်တော့ညစာစားရတဲ့ဆင်းရဲမငြိမ့်ဘူးလားတဏှာနဲ့နဲ့ငြိမ့်ရင်ဆင်းရဲနဲ့နဲ့ငြိမ့်တယ်တဏှာများများငြိမ့်ရင
်
ဆင်းရဲများများငြိမ့်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်ဆင်းရဲငြိမ့်တဲ့သဘောဆိုတာအမှားရှိတယ်မဟုတ်ဘူးလားဘယ်အခါမှဆင်းရဲငြိမ့်တော့တဏှာလောဘငြိမ့်ပြီဆိုရင်ဆင်းရဲငြိမ့်တယ်ဟုတ်တယ်မဟုတ်လားဘာကြောင့်လဲဆိုတော့ဆင်းရဲခြင်းရဲ့အကြောင်းကဘယ်သူလဲအဲအကြောင်းတဏှာမရှိတော့ဘူးဆိုအကျိုးဆင်းရဲဖြစ်ပေါ်အောင်မလားမဖြစ်ပါတော့ဆင်းရဲမငြိမ့်မိဘူးလားအဲဆင်းရဲငြိမ့်တယ်ဒါကြောင့်အကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ့်တာကနိရောဓသစ္စာသဘောပေါက်လားအကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ့်တာကนิโรธะทิสสาสิ้นแห่งฉุญญิญญ์อมานิพพานဟုတ်ကဲ့လားนิพพานအဲ့တော့တဏှာတပိုင်းတစငြိမ့်တဲ့ပုဂ္ဂိုလ်ကนิพพานတပိုင်းတစရမနေဘူးလား တဏှာဘောတဏှာနည်းနည်းငြိမ့်ရင်นิพพานနည်းနည်းရတယ်တဏှာများများငြိမ့်ရင်นิพพานများများရတယ်တဏှာအကုန်ငြိမ့်ရင
်
นิพพานလုံးဝဆိုင်ကြောမဟုတ်ဘူးလား အဲ့တော့မိုက်ကြမှာလားလိမ့်မှာကြမှာလားဟဲ့အဲလိမ့်မှာကျင်တယ်ဆိုလို့ရှိရင်တော့ဗာနေရအောင်နော
်
အနာလောဘနေရမယ်ဟုတ်ကဲ့လားများရင်တော့မိုက်ပြီးနော်ဒီတော့ယုံနာနှစ်ပါးခန္ဓာ၅ပါးကဒုက္ခသစ္စာဆင်းရဲအမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားအကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ့်တာကနိရောဓသစ္စာဆင်းရဲချုပ်ငြိမ့်ခြင်းအမှန်နိဗ္ဗာန်ဟုတ်သလားမဂ္ဂင်၈ပါးကမဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်မဂ္ဂင်၈ပါးဖြစ်ပေါ်လို့မိမိတဏ္ဍမှာအတိတရားတွေအမှန်သေးတွေဝင်နေပြီရှိနေပြီဆိုလို့ရှိရင်အမှားသည်ခေါ်တဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အတိရှိအောင်မလားပုဂ္ဂိုလ်တ attva အတိမှမရှိဘူးဆိုလို့ရှိရင်ငါသားငါသမီးငါဇနီးငါခင်မွန်းဆိုတာရှိအောင်မလားမရှိတော့အဲ့ဒါလို့ဆိုရင်တွေ့တတ်တတ်မဲ့မှုရှိဦးမလားရှိပါဘ
ူး
မရှိတော့ပါငိမ့
်
အဆင်းရဲငိမ့်ရောဟုတ်ကဲ့လားဒါကြောင့်မဂ္ဂင်၈ပါးကမဂ္ဂသစ္စာဆင်းရဲငိမ့်ကြောင်းဆင်းရဲချုပ်ငိမ့်ကြောင်းအကျဉ်းလန်းအမှန်တရားအခုယောဂီတို့ပွားနေတာမဂ္ဂသစ္စာပေါ့ပေါင်းနေမှတ်တာလဲမေဃသစ္စာပိန်နေမှတ်တာလဲမေဃသစ္စာကြွားတယ်လှမ်းတယ်ချားတာလဲမေဃသစ္စာစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်မှတ်တာလဲမေဃသစ္စာပွားနေဟုတ်ကလား gain လိုက်ဆိုယုံနာနှစ်ပ
ါး
ခန္ဓာ၅ပါးကဒုက္ခသစ္စာဆင်းရဲအမှန်တရားယုံနာနှစ်ပ
ါး
ခန္ဓာငါးပါးကဒုက္ခသစ္စာဆင်းရဲအမှန်တရား
ဆို
ယုံနာနှစ်ပါး ရင်တတ်မဲ့
ကိုရှင်တတ်မဲ့
နှစ်သက်တွေ့တာတဲ့တဏှာလောဘကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရား လိုခြင်းတတ်မဲ
့
နှစ်သက်တွေ့တာတဲ့တဏှာလောဘကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားတဏှာချုပ်ခြင်းကြောင
့
်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငိမ့်တာကနိရောဓသစ္စာဆင်းရဲချုပ်ငိမ့်ရဲ့အမှန်နိဗ္ဗာန
်
အကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငိမ့်တာကနိရောဓသစ္စာဆင်းရဲချုပ်ငိမ့်ခြင်းအမှန်နိဗ္ဗာန်ရှိပါကမေဃသစ္စာဆင်းရဲချုပ်ငိမ့်ရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားမေခင်ရှိပါကမေဃသစ္စာဆင်းရဲချုပ်ငိမ့်ရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားso okay bien sûr ça ဒီတော့ဒုက္ခသစ္စာဆင်းရဲမဖြစ်ခြင်းရင်မလုပ်ရသမုဒယသစ္စာကိုပယ်ခြင်းရင်မလုပ်ရမေဃသစ္စာကိုပွားရင်ဘာကိုပိုင်းပိုင်းခြားခြားသိလဲဒုက္ခသစ္စာယုံတဲ့နံကိုပိုင်းပိုင်းခြားခြားသိတယ်ပိုင်းပိုင်းခြားခြားသိတော့ဘာကိုပဲနိုင်တယ်လဲသမုဒယသစ္စာကိုပဲနိုင်တယ်သမုဒယသစ္စာပယ်လိုက်လို့သမုဒယသစ္စာငြိမ့်သွားတော့ဘာရတယ်လဲဟုတ်ကဲ့လားသစ္စာ၄ပါးအဲ့လိုအကြောင်းအကျိုးအနေနဲ့ဆက်သွဲနေသည်နော်အဲ့ဒီအရိယသစ္စာ၄ပါးကိုကိုယ်တွေ့ဉာဏ်နဲ့သိတာကမေပညာဖူပညာဟုတ်ကဲ့လားအဲ့ဒီအရိယသစ္စာ၄ပါးကိုကိုယ်တွေ့ဉာဏ်နဲ့သိတာက မပညာဖူပညာယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောသိတာကဘာပညာလဲဝါဇနာပညာဟုတ်ကဲ့လားအဲ့ဒီပညာနှစ်ပါးရအောင်ကျင့်တဲ့အကျင့်ကပညာသိက္ခာပညာအကျင့်ဟုတ်ကဲ့လားသူကဘယ်ပေါ်အခြေခံလဲဆိုတော့တမာတိသိက္ခာတမာတိအကျင့်ပေါ်အခြေခံတယ်စိတ်တည်ငြိမ်မှသိတာမဟုတ်လားမှန
်ပါ
ဗျာမတည်ငြိမ်မဲနဲ့သိလားမှန်ပ
ါ
ဗျာဒါကြောင့်ပညာသိက္ခာဟာဘယ်ပေါ်အခြေခံတယ်လဲမှန်ပါဗျ
ာ
အခြေခံတယ်စိတ်တည်ငြိမ်နဲ့သမာဓိသိက္ခာကတော့ဘယ်ပေါ်အခြေခံတယ်လဲမှန်ပါဗျ
ာ
သီလသိက္ခာပေါ်အခြေခံတယ်သီလစင်ကြယ်မှစိတ်တည်ငြိမ်တယ်ဒီလိုမဟုတ်လားသီလမစင်ကြယ်ရင်စိတ်တည်ငြိမ်မှာမလား တည်ငြိမ်ဘူးဒါကြောင့်သီလသိက္ခာပေါ်မှာသမာဓိသိက္ခာကအခြေတည်တယ်သမာဓိသိက္ခာပေါ်ပညာသိက္ခာကအခြေတည်တယ်ဟုတ်ကဲ့လားအဲ့တော့၃မျိုးလုံးအားကောင်းဖို့မလိုဘူးလားသီလသမာဓိပညာ၃မျိုးလုံးအားကောင်းအောင်ကျင့်ကြံကြိုးစားပွားများအားထုတ်နိုင်ကြသဖြင့်အဆုံးစွန်ဖြစ်တဲ့အရိယသစ္စာ၄ပါးသိတဲ့မေပညာဖူပညာအထိရရှိလို့တဏှာသမှုရိယသစ္စာကိုပယ်နိုင်တဲ့အတွက်ဆင်းရဲခတ်သိမ့်ချုပ်ငြိမ်းရာနိရောဓသစ္စာအမှန်နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။